အစ္စရေးလမ်နိုနယ်စပ်တလျှောက်21ရက်ကြာအပြစ်ခက်ရက်ဆဲဖို့တောင်းဆိုရာကိုအစ္စရေးနိုင်ငံသားရေးဝန်ကြီးအစ္စရေးကက်စ်ကဒီကနေ့မှပယ်ချလိုက်ပါတယ်ဥရောပသမဂ္ဂအမေရိကန်ပြည်ထောင်စုပြင်သစ်နဲ့နောက်ထပ်နိုင်ငံ၈နိုင်ငံကဒီ21ရက်ကြာအပြစ်ခက်ရက်ဆဲထားဖို့အတွက်ပုံထုနေတုန်းကပဲအဆိုပြုတောင်းဆိုတာဖြစ်ပါတယ်အစ္စရေးနိုင်ငံသားရေးဝန်ကြီးကတော့ဟက်စ်ဘိုလာတွေကိုအနိုင်မရမချင်းအင်အားအစွမ်းကုန်နဲ့တိုက်ခိုက်သွားမယ်လို့ X လူမှုကွန်ရက်ပေါ်မှာရှင်းသားခဲ့ပါတယ်အပြစ်ခက်ရစရေးအဆိုပြုချက်နဲ့ပတ်သက်လို့ဝန်ကြီးချုပ်အနေနဲ့တုံ့ပြန်ခြင်းမရှိသေးသလိုအစ္စရေးတပ်ကိုအင်အားကုန်ဆက်တိုက်ဖို့အတွက်ညွှန်ကြားထားတယ်လို့တော့ဒီဝန်ကြီးချုပ်ဘန်ဂျမင်နတ်တယာဟူရဲ့ရုံးကပြောပါတယ်အစ္စရေးနဲ့ဟက်စ်ဘိုလာစစ်သွေးကြွအဖွဲ့အကြားပြိပက္ခဟာလက်ခံနိုင်စရာအကြောင်းမရှိသလိုနယ်စပ်ဒေသမှာမဖြစ်သင့်မဲနဲ့ကြီးမားကျယ်ပြန့်တဲ့အန္တရာယ်တွေရှိလာတယ်လို့ဆိုပြီးအပြစ်ခက်ရက်ဖို့နိုင်ငံစုံကကြေညာချက်ထုတ်ပြန်တောင်းဆိုခဲ့ကြတာပါဒေသတွင်ပြိပက္ခတွေကျေပြန့်လာမယ်ဆိုရင်အစ္စရေးပြည်သူတွေရောလဗနွန်ပြည်သူတွေရောဘယ်သူအတွက်ကိုမှအကျိုးမရှိတာမို့တိုက်ခိုက်မှုတွေရပ်ဖို့ဩစတြေးလျကနေဒါဂျာမနီအီတလီဂျပန်ဆော်ရီအာရေဗီယာအရက်ဆိုဘာမားပြည်တော်စု UAE နဲ့ကာတာနိုင်ငံတို့ကပါပါဝင်ပြီးတော့အခုလိုတောင်းဆိုကြတာပါအပြစ်ခက်ရက်ဆဲနိုင်ရင်တတမယင်းဤနဲ့အပြေရှာနိုင်ရင်ညှိနှိုင်းမှုတွေလုံနိုင်လိမ့်မယ်လို့လည်းကြေညာချက်ထဲမှာပြောထားပါတယ်ကုလသမဂ္ဂလူကြွေးကောင်စီရဲ့ဆုံးဖြတ်ချက်မှာလည်းအစ္စရေးနဲ့ဟက်စ်ဘိုလာကြားအပြစ်ခက်ရက်ဖို့တောင်းဆိုထားသလိုအစ္စရေးနဲ့ဟားမက်စစ်သွေးကြွတွေကြားအပြစ်ရက်ဖို့လည်းတောင်းဆိုထားတာပါပြီးခဲ့တဲ့သတင်းပတ်ကစလို့အစ္စရေးလက်မနုံပြည်ပခါကြောင့်ထိခိုက်သိမ်းဆုံးမှုတွေဟာ1990ပြည့်လွန်အစောပိုင်းကာလလက်မနုံပြည်တွင်းစစ်အဆုံးသတ်ခဲ့ပြီးတဲ့နောက်ပိုင်းမှာအဆိုးဝါးဆုံးဖြစ်ခဲ့ပါတယ်ရှင်